မြန်မာအိန္ဒိယနဲ့ဇင်ဘာဘွေနိုင်ငံကအမျိုးသမီး၃ဦးကိုမိန်းကလေးငယ်တွေအခွင့်အရေးအတွက်သူတို့ရဲ့တိုက်ပွဲဝင်မှုတွေကြောင့်ကမ္ဘာကလေးတငယ်များဆိုင်ရာနှစ်ပတ်လည်ထူးချွန်စုရှင်တွေအဖြစ်ဆွေတင်နိုင်ငံအခြေဆိုင်ကမ္ဘာကလေးများအခွင့်အရေးအဖွဲ့ကကြေညာလိုက်ပါတယ်။မိန်းကလေးတွေနဲ့အမျိုးသမီးတွေစော်ကားပြုခြင်းမှုလူရောင်းဝယ်မှုနဲ့အာရမခိုင်းစေမှုခံရမယ့်အန္တရာယ်ကကာကွယ်ပေးခဲ့တဲ့အတွက်ဇင်ဘာဘွေနိုင်ငံကအမျိုးသမီးတဦးကိုကလေးတငယ်များအခွင့်အရေးဆိုင်ရာထူးချွန်စုချီးမြှင့်မှာဖြစ်တယ်လို့မြန်မာနိုင်ငံကဒေါက်တာစင်တီယာမောင်နဲ့အိန္ဒိယနိုင်ငံကအင်တာဂျစ်ခူရနာဆိုသူနှစ်ဦးကိုလည်းအာရှတိုက်ကကလေးတငယ်တွေအခွင့်အရေးအတွက်တိုက်ပွဲဝင်မှုကြောင့်ဂုံတုဆောင်စုတွေချီးမြှင့်မှာဖြစ်ပါတယ်။စုရရှိသူ၃ဦးဟာအမေရိကန်ဒေါ်လာ34,000ကိုခွဲဝေယူကြမှာဖြစ်ပါတယ်ခင်ဗျာ။စုပေးပွဲကိုတော့လာမယ့်တနင်္လာနေ့ဆွီဒင်နိုင်ငံမှာကျင်းပပါလိမ့်မယ်။ဒေါက်တာစင်တီယာမောင်ဟာ1988ဒီမိုကရေစီအရေးတော်ပုံအပြီးကစပြီးထိုင်းမြန်မာနယ်စပ်မှာအခြေစိုက်ကမေတော်စည်းကမ်းကိုဖွင့်လှစ်ပြီးကလေးတငယ်အများစုပါဝင်တဲ့မြန်မာနိုင်ငံကဒုက္ခသည်2,000ကိုဆေးဝါးကုသပေးခဲ့သူဖြစ်ပါတယ်။ဒါ့အပြင်ဒေါက်တာစင်တီယာမဟာမြန်မာကလေးတငယ်တွေရဲ့မြန်မာဒုက္ခသည်တွေရဲ့ကလေးတငယ်တွေအတက်လဲစာတင်ကြောင်းတွေဖွင့်လှစ်ကူညီနေသူဖြစ်ပါတယ်ခင်ဗျာ။ကနေဒါနိုင်ငံအယ်ဘာတိုတက္ကသိုလ်ကကတိခဖြစ်တဲ့ဒေါက်တာခင်ဆော့ဝင်းကအခုလိုဒေါက်တာစင်တီယာမဆူရရှိကြတဲ့ပတ်သက်ပြီးထိုင်းမြန်မာနယ်စပ်ကမြန်မာမိန်းကလေးတွေကလေးတွေအတွက်ကူညီဆောင်ရွက်နေပုံတကူသူဂုဏ်ပြုကြောင်းပြောပါတယ
်။အထူးသဖြင့်ဒီတရားမဝင်ရွှေ့ပြောင်းလာတဲ့မိဘတွေကမွေးတဲ့ကလေးတွေဟာဆိုလို့ရှိရင်ထိုင်းနိုင်ငံမှာမွေးတဲ့အတွက်သူတို့ကထိုင်းနိုင်ငံသားမဟုတ်တဲ့အတွက်မွေးစည်းရင်းမရပါဘူးအဲ့တော့ဒေါက်တာစင်ဆရာမောင်ကဒီတရားမဝင်ကလေးတွေအတွက်ဒီထိုင်းနိုင်ငံထုတ်ပြီးတဲ့မွေးစည်းရင်းရဖို့တိကျအောင်လဲတော်တော်လေးကိုသူကြိုးပမ်းလှုပ်ရှားခဲ့တဲ့အတွက်အခုဆိုလို့ရှိရင်တရားမဝင်ကလေးတွေဟာထိုင်းနိုင်ငံကထုတ်ပြီးတဲ့မွေးစည်းရင်းကိုရပါတယ်